မြန်မာနိုင်ငံမှာကိုဗစ်ကရောဂါပေါ်ဖြစ်နှုန်းမြင့်တက်လာတာကြောင့်ထိုင်းမြန်မာနယ်စပ်တွေကိုပါကူးစက်ပြန့်ပွားလာမှာကိုဆိုရင်ပြီးထိုင်းမြန်မာနယ်စပ်တက်ခိုင်ထဲမှာမြန်မာနိုင်ငံသားအများအပြားနေထိုင်ရနေရာကလူ၃000ကိုအခမဲ့ကိုဗစ်စစ်ဆေးပေးမှုလုပ်တဲ့အကြောင်းပြောပြပါမယ်ကျွန်မမအေးပါပါထိုင်းပြည်ရဲ့အစီအစဉ်နဲ့ရောဂါရှာဖွေစစ်ဆေးရေးရွေးရှားမော်တော်ယာဉ်တွေနဲ့မဲဆော စက်တင်ဘာလ10ရက်နေ့ကစတင်ခဲ့ပါတယ်။ဒီစစ်ဆေးပေးပွဲကိုတက္ကရာဝင်လည်းတက်ရောက်ခဲ့ပါတယ်။အခမဲ့ဝင်ဆောင်ရမှာတက်ဆိုင်ရာစင်တာအနီးနားမှာရှိတဲ့မိသူမဆိုလူမျိုးမရေးဘာသာမရေးတွားရောက်စည်းရင်းပေးသွင်းပြီးစစ်ဆေးမှုခံယူနိုင်ပါတယ်။ဒီစီဇန်နဲ့ပတ်သက်လို့အစ္စလမ်စာတင်ကျောင်းစင်တာကမြန်မာနိုင်ငံသားစေတနာဝန်ထမ်းတဦးကအခုလိုရှင်းပြပါတယ်။
ဟုတ်ဆိုလို့ရှိရင်ပေါ့နော်ကျွန်တော်တို့တက်ခရမဲဆောင်းမှာဆိုလို့ရှိရင်ကျွန်တော်နေဆက်ဖြစ်တဲ့တော့ပေါ့အဲ့ဒါကိုထိုင်းသွားနေပြီးတော့ကျွန်တော်တို့ဒီတက်ခရမဲဆောင်းတော့အယောက်3000ခုတာပေးရပေါ့နော်3000ခုတာပေးတဲ့နေရာမှာဒီကျွန်တော်တို့ဒီစလန်ရက်ကွက်ကိုကြာတော့ခုတာအယောက်1000ပေးတယ်ကျွန်တော်အပြီးတော့ရှိရင်နောက်ဒီကျွန်တော်တို့နေဆက်ဖြစ်တဲ့1တက္ကရာဆိုတာသူကအယောက်900ပြီးရင်နောက်ကျွန်တော်တို့ဒီထိုင်းမဲဆောင်းကဒီ1000ပေါ့မဲဆောင်း1000တော့ကိုပထမဆုံးအမှုပြည်ဝင်လာတဲ့လူတွေတော့အယောက်300ပြီးသွားပြီဆိုလို့ရှိရင်ဒုတိယချစ်ကြီးတွေတရာတော့ကြတော့အယောက်900ပြီးသွားပြီဆိုလို့ရှိရင်နောက်ကျွန်တော်တို့ work maker ဆာဆိုတာကအဲ့ဒီဘုံကြီးကျောင်းမဲကဆာဘုံကြီးကျောင်းတော့ကြတော့အယောက်800ပြီးတယ်အဲ့ဒီမှာကျွန်တော်တို့ဒီဆွေပြောင်းလို့သမားတွေရှိတယ်ဒီရက်ကွက်မှနေတဲ့ထိုင်းလူမျိုးတွေလည်းပါတယ်နောက်ဒီကျွန်တော်တို့ကျောင်းသားမိသားတွေလည်းပါတော့ဗောနော်ဒီယောဂလက်ဆွဲလက်ဆက်တဲ့နေရာမှာလက်ဆက်တဲ့နေရာမှာကြတော့ဒီကျွန်တော်တို့အစ္စလမ်ကျောင်းတွေကိုစံတာလုပ်ပြီးတော့ဒီနေရာမှာစာပစ်ပေးတာပေါ့
ဒီနေ့မှာတော့ကိုဗစ်ကပ်ရောဂါပိုးလာရောက်စစ်ဆေးသူအများစုဟာမြန်မာနိုင်ငံသားတွေဖြစ်ကြပါတယ်ဈေးရောင်းရင်းနဲ့လာပြီးစစ်ဆေးမှုခံယူတဲ့အမြန်မာမျိုးသမီးတူကတော့အခုလိုပြောပြပါတယ
်ဟုတ်ချက်လည်းမြန်မာတော့ဗောနော်မနော်မြန်တဲ့အတွက်ကြောက်တယ်ရတရတူကပါဆေးရောင်းရင်းသွားတာဗောမာရင်းနော်တကယ်နဲ့တရားညာဖြစ်လာတဲ့အခါကျလည်းစင်ရောဂါပိုးတက်ဆက်ပြန့်သွားရင်ကျေကျေမှာကြတော့နော်အိမ်မှာလည်းမိသားစုတွေနဲ့ရှိတယ်ဟုတ်လား
မြန်မာနိုင်ငံဘက်မှာကိုဗစ်ကပ်ရောဂါကူးစက်မှုနှုန်းမြင့်မားလာတဲ့အတွက်ထိုင်းဘက်ကစိုးရိမ်ပူပန်မှုတွေရှိနေပြီးဒီလိုရွေ့ရှားမော်တော်ယာဉ်တွေနဲ့စစ်ဆေးပေးတာပထမအဦးဆုံးဖြစ်ပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပို့နေတာပါ